ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်စီတောင်ကျေးရွာကိုဒီနေ့မနက်ကတပ်မတော်စစ်ကြောင်းတစ်ခုကရွာထဲကိုပစ်ခတ်ဝင်ရောက်လာခဲ့တာလို့ရွာသားတွေကပြောပါတယ်။တပ်မတော်ကဝင်လာကလေးကရွာထဲကိုပစ်ခတ်ပြီးဝင်လာတာဖြစ်တဲ့အတွက်ရွာသား200ကျော်ခန့်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းပြောပါတယ်။တိုက်ပွဲဖြစ်တာမရှိပဲတပ်မတော်ကဘာကြောင့်အခုလိုရွာထဲကိုပစ်ခတ်ပြီးဝင်လာတယ်ဆိုတာကိုမသိရဘူးလို့လုံခြုံရေးအရမီမဖော်လို့တဲ့ရွာသားတို့ကပြောပါတယ်။
ဒီနေ့မနေ့လေရှင်းနေလောက်ကနေပြီးတော့ကျွန်တော်တို့ရွာနဲ့ဟိုတမိန်လောက်ဝေးတဲ့ရွာတရွာရှိတဲ့အဲစပတာဆိုတဲ့ရွာကနေပြီးတော့သူတို့ဟိုရှင်းနေခွေးလောက်မှာနေပြီးကျွန်တော်တို့ရွာဘက်ကိုပြစ်ပြီးတော့လာတာသူတို့လက်နေကြီးတွေနဲ့ပြစ်တယ်လက်နေငယ်တွေနဲ့လည်းပြစ်တယ်ပြီးတော့လာရွာကိုလာကလေးကသူတို့လက်နေကြီးတွေနဲ့ပြစ်ပြီးတော့တခါတည်းပြစ်ပြီးတော့လာတာအမှဒီရွာတွေကရွာကလူတွေကလည်းထွက်ပြေးကြတယ်ပေါ့ဘာကြောင့်ပြစ်တယ်ဆိုတော့လည်းမသိဘူးအာကျွန်တော်တို့လည်းကြောက်တာပေါ့နော်အမှပြစ်ပြီးလာတယ်ဆိုတော့အကုန်လုံးပြစ်ကြတာပေါ့အမှကျွန်တော်ပါဆိုလို့ရှိရင်အမှရွာထဲမှာအမေပြီးအဖွားတော့ပါတော့ကြံခဲ့တယ်အမှမိန်းမလည်းခလေးမွေးပြီးတော့ကြံခဲ့တယ
်ဒီလိုပြစ်ခတ်မှုကြောင့်အသက်45နှစ်အရွယ်ဒေါ်မတ်ကြဆိုင်အသက်80ဝန်းကျင်အရွယ်ဒေါ်အေးကျော်ခင်တို့မှထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ရွာသားတွေကပြောပါတယ်ထိခိုက်ဒဏ်ရာရတဲ့နောက်ဆက်တွဲအခြေအနေကိုတော့မသိရသေးဘူးလို့လုံခြုံရေးအရာအမည်မဖော်လို့တဲ့ရွာကန်လူကြီးတဦးကပြောပါတယ်
ဒီတရင်ကမရောတို့ဖိခိတ်တယ်လို့အဲ့လိုသတင်းရနေတယ်အမျိုးသမီးသားမိနှစ်ယောက်လေသူတို့နှစ်ယောက်ကအပြင်းလာတယ်နည်းနည်းချင်းချီအဲ့လိုပြောတယ်အသေးစိတ်တော့မသိရသေးဘူ
းတပ်မတော်ကရွာထဲကိုနေရာယူထားတာကြောင့်ရွာမှာကြံရိတ်ခဲ့ကြတဲ့လူအချို့ဟာအိမ်အပြင်ကိုမထွက်ရဲကြပဲရွာထဲမှာပဲပိတ်မိနေကြတယ်လို့ဆိုပါတယ်ဘူးတီတော်မျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကတော့ရွာထဲမှာပိတ်မိနေတဲ့ဒဏ်ရာရသူ2ဦးမွေးလူနာတဦးတို့အမြန်ဆုံးကယ်ထုတ်နိုင်အောင်ကြိုးစားနေတယ်လို့ပြောပါတယ်
။တတင်းရတော့၅ယောက်ကြာတယ်ဒါပေမဲ့နောက်လူတွေကတော့ဇင်းမရသေးဘူး။အဲကျွန်တော်တို့ကတော့ထူထူချွေချွေဦးစီးဌာနကတစင်ပတ်မှုသက်ဆိုင်တဲ့ကျွန်တော်တို့စာခါကစင်ကတို့တပ်ဖွဲ့ဆိုင်ရာအဖွဲ့အစည်းတွေကိုတင်ပြရပါတယ်။ပြည်မဒီဘက်ကနေမြန်မာနိုင်ငံချက်ရှင်နေဖွင့်နေကျွန်တော်တို့ကဒီမှာတိုးရမှာပါ။အခုလို့စီကကြိုးစားလို့မရှိသေးတယ်ခွင့်ပြုချက်တော့များတော့ခင်ဗျ။ဒီတရားရတဲ့လူနဲ့ဒီမွေးလူနာကိုအဓိကတော့ကယ်ထုတ်ဖို့အတွက်ပါခင်ဗျ။
ရခိုင်တပ်တော် AA ရဲ့ပြောခွင့်ရသူခိုင်သူခါကတော့အဲ့ဒီစီတောင်ရွာမှာ AA နဲ့တိုက်ပွဲဖြစ်တာမရှိဘူးလို့အခုလိုပြောပါတယ်
။ဟိုစီတောင်ရွာမှာဘာမှတိုက်ပွဲဖြစ်တာမရှိဘူးပြတော့အဲ့ဒါဗမာစစ်တပ်ဘက်ကနေပြီးတော့ရွာကိုနေပြီးတော့ဒါတက်တက်ဟိုတစ်ဖက်သားပြစ်ခတ်ပြီးတော့ဝင်လာတာဖြစ်တယ်။ဒီဟာနေပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီအရသာဟိုပြည်သူတွေကိုနော်လူမျိုးရေးအရာအညိုးအတေးကြီးစွာနဲ့နေပြီးတော့ဒါဥတည်တိုက်ခိုက်တာဖြစ်တယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲဟိုသုံးသပ်တယ်ဗျ။
တပ်မတော်ကစီတောင်ကြီးရွာတဲ့ကိုပြစ်ခတ်ပြီးဝင်ရောက်လာတာတပ်မတော်ကပြစ်ခတ်တဲ့ကြီးကြောင့်ရွာသားတွေထိခိုက်ဒဏ်ရာရတာစတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမူကြီးဝင်းစော်ဦးကို RFA ကဆက်သွယ်မေးမြန်းခဲ့ရမှာညင်းဆိုတာလည်းမရှိသလိုဝန်ခံတာလည်းမရှိပါဘူး။ရခိုင်ပြည်နယ်ကကြီးရွာတွေကနေသတင်းမီဒီယာတွေနဲ့ဆက်သွယ်ပြောဆိုသူတွေဟာ AA တွေပဲလို့ယူဆကြောင်းဘုံမူကြီးဝင်းစော်ဦးကတုံ့ပြန်ပါတယ်။
နော်အဲ့ဒေသခံတွေဆိုတာကကျွန်တော်ထင်တယ် AA ပဲဖြစ်လိမ့်မယ်မဟုတ်ဒုက္ခတွေရှောက်ပြီးတော့မှနော်ကျွန်တော်ကတော့ဟုတ်လားဘယ်ရွာရွာလားပါကျွန်တော်ကတော့ဘယ်ရွာရွာလားပါကျမကတော့ဘယ်ရွာရွာလားပါဆိုတော့အဖုံးစက်နေတဲ့ကောင်းနေပါလားမြ AA တွေကြီးရပြဟောကျွန်တော်အဲ့တိုင်းပြောမယ
်စီတောင်ကြီးရွာဟာရသေတောင်မြို့နယ်နဲ့ချောင်းတစ်ခုသာခြားပါတယ်ဒီဒေသမှာရခိုင်တပ်တော် AA နဲ့အစိုးရတပ်မတော်တို့အကြားတိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာအခုနှစ်အတွင်းလက်နက်ကြီးလက်နက်ငယ်မိုင်းစတာတွေကြောင့်အရက်အသားတေဆုံးမှု90ကျော်နဲ့ထိခိုက်ဒဏ်ရာရမှု130ကျော်အထိရှိနေပြီလို့ဒေသခံတွေကပြောပါတယ်ခင်ဗျာ